မြန်မာနိုင်ငံအလဲပိုင်းကဒေသတချို့မှာအခုရက်ပိုင်းအတွင်းမိုးများပြီးမြေနေပိုင်းအိမ်တချို့ရေကြီးနေတဲ့အတွက်ဒေသခံတချို့ရေပေးလို့ရဖို့ယာယီပြောင်းရွှေ့နေကြပါတယ်။စကိုင်းတိုင်းနဲ့မန္တလေးတိုင်းတွေကနေရာတချို့ရေပေးတံကိုရင်ဆိုင်နေရတာပါ။မိုးလေဝသနဲ့စလဗေဒဦးစီးဌာနကတော့နောက်ပိုင်းရက်တွေမှာမိုးနည်းနိုင်ခြေရှိတယ်လို့ခန့်မှန်းပြောဆိုထားပါတယ်။မြန်မာနိုင်ငံအလဲပိုင်းနေရာတချို့ကရေပေးကြုံနေရတဲ့အခြေအနေကိုတော့ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုမက်အလိမ်မှာပြောပြပါမယ်ရှင်။
မြန်မာနိုင်ငံအလဲပိုင်းဒေသတို့မှာအခုရပိုင်းအတွင်းမိုးဆက်တက်ရွာသွန်းနေတာကြောင့်မြေနေပိုင်းကနေအိမ်တွေထဲအထိရေဝင်နေတာကြောင့်တချို့ဒေသခံတွေရေပေးလို့ရကိုပြောင်းရွှေ့နေကြရပါတယ်။မန္တလေးတိုင်းမိထီလာခရိုင်ဝမ်တွင်းမြို့ကရပ်ကွက်တချို့နဲ့ကျေးရွာတွေမှာဆိုရင်မိုးချိန်နဲ့ဝမ်တွင်းဆယ်ရီအမှတ်မြင့်တက်လာတာကြောင့်မနေ့တနင်္လာနေ့ညနေပိုင်းကစပြီးဒေသခံတွေရေပေးလို့ရစီပြောင်းနေကြပါတယ်။အများစုကရေလွတ်ရာအမြင့်ပိုင်းကိုယာယီပြောင်းရွှေ့နေပြီးအိမ်တော်စုရာနဲ့ချီရှိတယ်လို့တန်နိတုခပရဟိတလူမှုကူညီရေးအတင်တာဝန်ရှိသူတူကပြောပါတယ်
။တချို့ရွာလုံးတွေကမနေပါဘူးကြာဒါပေမဲ့ဟိုချောင်းနဲ့မေးကျင်တဲ့နေရာတွေမှာတော့တော်တော်လေးမြင့်သေးတယ်။တနည်းညတညာရဲရွာတော့မတော်တော်ကြီးများတယ်ဗျ။အိမ်တွေပါတာတို့ဒီယူတေပြောက်တာတို့တော့မရှိဘူးကြာဒါပေမဲ့ဟိုရေကတော့တချို့အိမ်တွေမှာခါးလောက်ဒီဖြစ်ပြီးတော့တချို့အိမ်တွေမှာတော့ဒီအနေမိုင်းအိမ်ဒီမှာတော့ရင်းစုံလောက်ဒီဖြစ်တော့ဘောနော်ဒါပေမဲ့တော်တော်များများတော့ဒီဟိုပေါင်ရှိတလုံးတော်တော်များများတော့ဒီအမင်းခံရတဲ့တော်တော်များအဲ့လောက်ရှိဖြစ်တယ်ကြာဟုတ်ဒီနေ့မနေ့ကမှကျွန်တော်တို့လည်းဟိုစင်းရင်းနေလိုက်ပြီးတော့ကြည့်ဘောနော်အိမ်နေပါတိချလိုက်လေးလာအပြေတော့ကျွန်တော်ဒီနေ့နေ့လည်းမနေ့လည်းစားပြီးတော့ဒီတွင်းလို့လူရန်လူရန်နဲ့ကိစ္စလေးနည်းနည်းလေးဟိုအဲ့တော့လိုက်လေးလာဘောနော်တော်တော်ကြာတော့အိမ်တော်စုကျွန်တော်တို့ခံမင်းကြည့်ရတော့ဘောလောက်900နဲ့900ကျားလောက်ဖြစ်ဖို့များတယ်ကြာ
ရေပေးလို့ရပြောင်းနေရသူတွေအတွက်ပရဟိတအလူရှင်တွေကစားရည်တောက်ရည်ကူညီပေးနေတာဖြစ်ပါတယ်။စကိုင်းတိုင်းမိုးရွာမြို့မှာလည်းဒီကနေ့ထိမိုးဆက်တိုက်ရွာသွန်းမှုတွေကြောင့်ရက်ကွက်တချို့မှာနေထိုင်သူတွေရေပေးလို့ရပြောင်းရွှေ့နေနေကြပါတယ်။မြို့အဝင်မှာရှိတဲ့ကျူးကျော်ရက်ကွက်တွေနဲ့နန်းနဝန်နယ်မြေရှစ်ဘက်မှာရေတက်နေပြီးတချို့အနေပိုင်းကနေအိမ်တွေရေမြုပ်သွားတယ်လို့လည်းအဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတို့ကပြောပါတယ်။
ဒီဘင်းနေတဲ့အင်ဂျီအဲ့ဒီဘက်မှာ80ဝန်းကျင်လောက်ရှိတယ်ဗျ။နှက်သွားတဲ့အင်ဂျီတွေရောရှိတယ်ဗျ။အဲ့ဒီအလဲကောင်လေးမှာနှက်သွားတဲ့အင်ဂျီတွေရောရှိတယ်ဗျ။အရင်လေးရှောင်းနေတာတချို့တွေဆိုအဲ့ဒီဟာအဲ့ဒီလမ်းမလေးပေါ်သွားပြီးတော့အိရတဲ့ဘိုင်းတွေတော့ရှိတယ်ဗျ။အဲ့လိုတဲလေးတူတူပြန်ထိုးပြီးတော့လေ။ဒီနေ့ပြတာတော့အဲ့ဒီဘက်ဘိုင်းတော့မရှိဘူးဒါပေမဲ့အခုလာမိုးရွာသွန်းမှုများတာကြောင့်မို့အဲ့ဒီဆေးရဖောက်ချတာကြောင့်မို့ပါတယ်ဗျ
။ပကံဒေသမှာလည်းပြီးခဲ့တဲ့တောက်ကြနေကစပြီးရက်ကွက်တချို့မှာရေပေးကြုံခဲ့ပါတယ်။မင်းညကမိုးရွာသွန်းတဲ့အချိန်ကြောင့်တန်ပြင်းစွာဖျားနေရန်ဒီနေ့မနက်ပြူကြခဲ့ပါတယ်။ဒီကနေ့မနက်အစောပိုင်းမှာလည်းမိုးရွာတဲ့အချိန်နဲ့ချောင်းရေရှမ်းပြီးမြို့တစ်ကရက်ွက်တချို့မှာရေကြီးတဲ့တန်းခံနေရတယ်လို့ဒေသခံတွေကပြောပါတယ်။မုတ်တုံနောက်ပိုင်းကာလနဲ့မုတ်တုံလေအားနေရင်မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာမိုးများလေးရှိပြီးနောက်ပိုင်းရက်တွေမှာတော့မိုးနဲ့လာနိုင်ခြင်းရှိရာမို့ရေပေးအန္တရာယ်စိုးရိမ်ကြမရှိသေးဘူးလို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးလှထွန်းကပြောပါတယ်
။ဆယ်ရီနဲ့နီးတဲ့နေရာတော့ဆယ်မြောက်ဌာနနေသူတို့ဒီဆယ်ရေပြည့်အမှတ်ဘလောက်ရောက်ပြီးပေါ့လေ။အားရင်းဟိုရေဘူးဘယ်လောက်ကျော်နေပြီးစသဖြင့်အန္တရာယ်ရှိနိုင်တယ်မရှိနိုင်ဆိုတော့ဒီလိုတော့ထုတ်ပြန်ပေးနေတာပေါ့လေအဲ့တော့ဒီဆယ်ရဲ့ထုတ်ပြန်ချက်တွေလည်းနားထောင်ဖို့လိုတယ်သို့တော့မိုးရွာသွန်းမှုကတော့လေပိုင်းဒေသတွေကတော့ဒီဒီကတဲ့ရေပိုင်းကတော့များတာပေါ့လေနောက်ပိုင်းတော့နည်းနည်းလေးပြန်ရော့သွားမယ်ဆိုတော့စိတ်ဆိုးရင်ရတဲ့အနေအားတော့ဆယ်ရီနေနဲ့အခုလောလောဆယ်ဆယ်ကောင်းတာနိုင်ရဲ့ထုတ်ပြန်ချက်တွေကြည့်ရတာတော့စိတ်ဆိုးရင်ရမယ်အနေအားတော့မတွေ့ရဘူးပေါ့
မန္တလေးတိုင်းမိုးကုံမြို့မှာလည်းဩဂတ်လ24ရက်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကမိုးဆက်တိုက်ရွာသွန်းပြီးတောင်ကမ်းပါပြိုကျမှုဖြစ်ခဲ့ပါတယ်။မိုးကုံမြို့အောင်တစ်လွင်ရပ်ကွက်မှာတောင်ကမ်းပါပြိုကျခဲ့လို့တောင်ဆောင်ပေါ်နဲ့တောင်ကမ်းပါအောက်ပိုင်းကအိမ်တွေမြေဖုံးလွှမ်းပြီးလူဆက်တယောက်သေဆုံးခဲ့ပါတယ်ရှင်။